ဥရောပသမဂ EU ကိုယ်စားလှယ်အဖွဲ့ရဲ့လေးရကြခီးစဉ်အတွင်းမှာ EU ကကြေညာချက်တစ်ဆောင်ထုတ်ပြန်ခဲ့ပါတယ်။ဒီကြေညာချက်ထဲမှာဆိုရင်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတယ်။ဒုက္ခသည်တွေကိုဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်ရေးအတွက်ဆောင်ရွက်ပေးဖို့မြန်မာအစိုးရနဲ့ဆွေးနွေးဝင်ရခဲ့ကြောင်းတင်မှုကျူးလွန်တယ်လို့တန်လျာရှိသူတိုင်းကိုစုံစ ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ်ဒီနေ့ကတော့ဒီနေ့ပဲဖြစ်ပါတယ တယ်လို့ပြောထားပါတယ်နိုင်ငံတကာရဲ့ဒီဆိုရင်ချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုတွေဟာမအောင်မြင်ဘူးဆိုရင်ကုန်သွယ်မှုအထူးအခွင့်ရေး GSP ရုပ်သိမ်းတာဟာအချိန်မရွေးလှုပ်ဆောင်နိုင်တဲ့ခြေလှမ်းတစ်ခုဖြစ်တယ်လို့လည်းသတိပေးပြောခဲ့ပါတယ်။ EU ရဲ့ကြေညာချက်အတိုင်းဆိုရင်ကုန်သွယ်မှုအထူးအခွင့်ရေးပြန်ရုပ်သိမ်းခံရမလားဆိုတာစိုးရိမ်နေရဆဲဖြစ်ကြောင်းစီးပွားရေးပညာရှင်ဦးလှမောင်ကပြောပါတယ်
။ခြေတွေကတော့စိုးရိမ်စရာရှိတယ် GSP ရုပ်သိမ်းပုံရောဆိုတဲ့ရှိရခြင်းရဲ့မူလအကြောင်းရင်းကိုဒီဟာသိမဖြေရှင်းနိုင်ဘူးလေ2017 Orchestra စဖြစ်ပြီးကြတဲ့သူတို့ watch တော့တာမြန်မာပြည်ကနေပြီးတော့နိုင်ငံတကာကိုထွက်သွားတဲ့ Rohingya ဆိုတဲ့နိုင်ငံလေးတွေရှိတယ်အဲ့ဒီအထဲမှာကထောက်ပံ့ကြေးတွေရပြီးတော့မီဒီယာနဲ့မြန်မာပြည် Rohingya ဆိုပြီးအရေးကိုသူတို့ကကဘာကိုဖျက်နေတာအဲ့လိုတော်တဲ့လူတွေနဲ့ပြိုင်ပြီးတော့ကသူတို့ဖျက်နေတဲ့ဟာတွေကမဟုတ်ဘူးဆိုတာကိုတော့မီဒီယာနဲ့ပြန်တိုက်ရမယ်အခြေအနေဖြစ်နေတယ်။မြောက်ဒီရုပ်မြင်သံကြားလေးပြီးတော့ပါစာရဲ့အကြံဖက်မှုလောက်ရတည်အဲ့ဒါတွေကိုပြနေတာရှိတယ်။အဲ့ဒါကိုကဘာတဲကိုရောက်အောင်ပြနိုင်ရမယ
်။အတင်းအဓမ္မလှုပ်အားခိုင်းစေမှုနဲ့ပတ်သက်ပြီး EU ရဲ့အစိုးရိမ်ပူပန်ချက်တွေထဲမှာဆိုရင်မြန်မာနိုင်ငံအတွင်းကလက်နက်ကိုင်အဖွဲ့အစည်းတွေမှာကလေးစစ်သားအုံပြုနေတာတွေလွတ်လပ်တဲ့သမဂအဖွဲ့အစည်းခွင့်မရှိတာတွေနဲ့လွတ်လပ်စွာစုဝေးခွင့်မရှိတာတွေပါဝင်တယ်လို့ပြောထားပါတယ်။ EU ရဲ့အစိုးရိမ်ပူပန်ချက်တွေနဲ့ပတ်သက်ပြီးလူ့အခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ကဥမ္မောင်မောင်လေးကိုမေးကြည့်ရမှာတော့ဒီနှစ်ပိုင်းအတွင်းကလေးစစ်သားစုဆောင်ခံရမှုနဲ့ပတ်သက်ပြီးသူတို့အဖွဲ့ထံလာရောက်ချိတ်ဆက်ဆောင်ရွက်နေကြသူတွေရှိနေသေးဖြစ်ကြောင်းပြောပါတယ်
အစိုးရစစ်ဘက်ကလည်းစူးစောင်းတဲ့ကလေးတွေသူတို့ရဲ့မိဘတွေကရောက်လာတာများပါတယ်ဒေတာအနေနဲ့ပြောရင်ဒီနေ့တမလို့ကျွန်တော်တို့ဒီဘက်ကရှိမယ်။အဲကျွန်တော်တို့ဒီဘက်ရှမ်းပြည်ဟဲဦးကမှာတမှုစာနမှုစာနောက်တစ်ခါကျွန်တော်တို့ဒီဘက်မဂရီတိုင်းမှာပေါ့နော်ဒီလိုကိစ္စလေးတွေကလေးစစ်သားစူးစောင်းမှုတွေရှိပါတယ်။ဒိုင်းနာလက်နက်ကိုင်တွေကလည်းပြန်ပြီးတော့ကလေးစစ်သားတွေစူးစောင်းတာကတော့သူတစ်ခေတ်ပေါ်ပြတခင်နဲ့ရှမ်းပြည်ကိစ္စတွေရှမ်းမြောက်ပိုင်းဖြန့်ရှိမြောက်ပိုင်းတွေမှာတွေ့ရတယ်ဒီအချိန်မှာဆိုတစ်ဖက်နဲ့တစ်ဖက်အရေးကြီးစကားတော့ဒီပြောနေကြတာပဲလေအဲ့ဒီမှာတက်ဆိုင်ရတိုင်းနာလက်နက်ကင်တွေကလည်းဒီကလေးစစ်ပလာအုံပြုမှုတွေကိုချော့ချလာအောင်အစိုးရမှတာဝန်ရှိတယ်လို့ကျွန်တော်တို့လက်ခံပါတယ်
မြန်မာပြည်ခီးစဉ်အတွင်း EU ကိုယ်စားလှယ်အဖွဲ့ဟာအစိုးရအဖွဲ့ဝင်ဝင်ကြီးတွေစီးပွားရေးလုပ်ငန်းရှင်တွေအလုပ်သမားအဖွဲ့အစည်းတွေနဲ့အလုပ်သမားတွေနဲ့တွေ့ဆုံခဲ့ကြတာပါလုပ်ငန်းရှင်တွေကဥရောပသမဂ္ဂကမြန်မာနိုင်ငံပေါ်စီးပွားရေးပိတ်ဆို့မှုတွေပြန်လည်စတင်လိုက်မယ်ဆိုရင်အလုပ်သမား9သိန်းကျော်ရှိတဲ့အထက်ကျုပ်လုပ်ငန်းတွေထိခိုက်နိုင်ပြီးအဲ့ဒီအလုပ်သမားတွေရဲ့မိသားစုဝင်တွေနဲ့ပါဆိုရင်လူဦးရေ2တန်းလောက်ထိခိုက်နိုင်တယ်လို့တင်ပြခဲ့ကြပါတယ် EU ရဲ့အရေးယူမှုဟာလက်တွေ့ကျတဲ့အရေးယူမှုဖြစ်ဖို့လိုအကြောင်းအလုတ္တမသမဂ္ဂများပူးပေါင်းဆောင်ရွက်ရေးကော်မတီကအထွေထွေအတွင်းရေးမှုဦးရဲနိုင်ဝင်းကပြောပါတယ်
လက်ရှိကြတဲ့အရေးယူမှုတွေသို့လို့ဒီတစ်ခုတစ်တက်တဲ့အလွယ်ဝင်တွေပိုင်ဆိုင်နေတဲ့ဟာတွေဆုံးချုပ်တာအဲဒီလိုဒီဥပဒေကုန်ပြီးကြီးရဲ့နိုင်ငံအကုန်တွေရေးလုပ်ငန်းတွေမှာသူတို့ဒဝကြီးဥက္ကဋ္ဌတွေကဓာတ်ရှိတဲ့လုပ်ငန်းတွေအားစပါတော့ဒီကြောင့်ဝင်လုပ်ငန်းတွေကိုစိတ်ချမေးနေပါကြဒဝကြီးဥက္ကဋ္ဌအဲ့ဒါမျိုးတွေကိုပြန်လာကြပြီးလောက်တာမျိုးဆိုဆိုတော့ဖြစ်နိုင်တယ်ပေါ့နော်အဲ့ဒါအဲ့လိုမဟုတ်တော့အစိုးရကဘာလုပ်ပေးနိုင်မလဲဆိုလို့ရှိရင်ဒီနေ့အစိုးရကလည်းဟိုပြည်ပြည်ချင်းချင်းနိုင်ငံရေးကရပ်တည်နိုင်တဲ့အခြေအနေတွေမရှိသေးဘူးဒါနဲ့အစိုးရကိုတွားယူဆက်ချပေးလိုက်တာကပိုအားကောင်းလာတဲ့အစိုးရတည်းရဲ့ဖြစ်ရင်မတော်ရဲနဲ့ဆရာနာရှင်တွေအပြင်းပြင်းသူမျိုးနဲ့နိုင်ငံရေးမှာပြန်လဲပြီးလို့လာမယ့်ဟာလို့ဖြစ်လာမယ်ဆိုရင်တော့ခုရတယ်ပဲဆရာတယ်ပဲဖြစ်မယ်လို့ပြောချင်တာ
EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးစီစီလီယာမာစထရောင်းကတော့အခု EU ကိုယ်စားလှယ်အဖွဲ့ကမြန်မာခီးစဉ်အတွင်းထောက်ပြခဲ့တဲ့အစိုးရလာတဲ့လူခွင့်ရေးကိစ္စရပ်တွေကိုအစိုးရကကင်တွယ်ဖြည့်ရှင်းဖို့မျှော်လင့်ကြောင်းနဲ့ဖြည့်ရှင်းဖို့ပြက်ကွက်ခဲ့ရင်လွတ်လပ်စွာကုန်သွယ်ခွင့်ရုပ်သိမ်းခံရတာဟာမြန်မာအာဏာပိုင်တွေရဲ့တာဝန်သာဖြစ်တယ်လို့ပြောလိုက်ပါတယ်။တည်သူပါတီရဲ့ဦးဆောင်ကော်မတီဝင်ဦးမင်းစေရာက EU အနေနဲ့လူခွင့်ရေးဆောင်ရွက်တဲ့အခါဗတ်မလိုက်ဖဲဆောင်ရွက်ဖို့နဲ့ပိတ်ဆို့မှုတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီကိုအညွန့်ချိုးတယ်လို့မဖြစ်အောင်လုပ်ဖို့လိုအပ်တယ်လို့တောင်းပြန်ပြောပါတယ်
အခုလိုမျိုးစောင့်ရမှုကတော်တော့မြန်မာပြည်သူတွေပို့တော့အားငယ်စရာသိရော့စရာပေါ့နော်သိစစ်စရာပုံစံတစ်ခုသွားမှာလဲကျွန်တော်စိုးရိမ်တယ်လူခွင့်ရေးကိုကာကွယ်ဖို့လှုပ်ရင်းလှုပ်ရင်းနဲ့လူခွင့်ရေးကိုဖက်လိုက်တယ်လို့ဖြစ်သွားမှာလဲကျွန်တော်တို့ကစိတ်ကြည့်တယ်ဘာလို့ပြောချင်တာကတော့ဒီ EU Commission ရဲ့လူလူဆောင်ချက်နဲ့ပတ်သက်ပြီးတော့အတွင်းကြကြနဲ့ဓမ္မလိုက်ပဲလဲပေါ့နော်လွတ်လပ်ကွင့်ရေးစွာနဲ့ပေါ့နော်အပြန်အလှန်လေးစားမှုနဲ့ဒီကျွန်တော်မြန်မာနိုင်ငံရေးပုံမှာကင်တွယ်ပေးဖို့နော်လူငယ်ကတဲ့ဒီမိုကရေစီကာလမှာဒီမိုကရေစီကိုညှို့ချိုးသလိုမျိုးဖြစ်မှာလဲကျွန်တော်တို့စိတ်ကြည့်တဲ့အကြောင်းကိုတော့ကျတော့သဘောထားတော့ပြောပြချင်ပါတော့
ကက်သလစ်ခရစ်ယာန်ဂိုင်းချုပ်ဖုံးတော်ကြီးကာဒီနယ်ချားစ်မာဘိုကမြန်မာနိုင်ငံဟာစစ်တပ်အုပ်ချုပ်မှုအောက်မှာနှစ်ပေါင်း60လောက်ကြာရောက်ခဲ့တဲ့အတွက်တိုင်းပြည်ညီညွတ်ရေးပြန်လည်တည်ဆောက်ရမှာခက်ခဲကြောင်းအနောက်နိုင်ငံတွေဟာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးအတွက်ပင်ပင်ပန်းပန်းကြိုးပမ်းနေမှုကိုထဲ့သွင်းတွက်ချက်တာမျိုးမပြုကြောင်းနဲ့ EU အနေနဲ့ကုန်သွယ်ရေးအရာပိတ်ဆို့အရေးယူမယ်ဆိုရင်စည်ရဲသားအလုပ်သမားတွေသာဒုက္ခရောက်မှာဖြစ်တာမို့ဒီပိတ်ဆို့ရေးယူမှုကိုကန့်ကွက်ကြောင်းတုံ့ပြန်ပြောထားပါတယ်ရှင်။